လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ NCA ပြည်ရသဘောတူညီချက်တိုင်းလိုက်နာကောင်းတဲ့ပေါ်ကြဖို့မွန်ပြည်နယ်ဘီလင်းမြို့နယ်မှာဒီကနေ့လှုပ်တဲ့ဆင်းဆန့်ကျင်ရေးလူထုဆန္ဒပြပွဲမှာတောင်းဆိုခဲ့ကြပါတယ်ဒီသတင်းကျွန်တော်နိုင်ကွန်းအင်ကနေတင်ဆက်ပေးပါမယ် NCA အပြည်ရဖွဲ့ဖြစ်တဲ့ကရင်မျိုးရစီယုံ KNU နဲ့မြန်မာစစ်တပ်ကရင်နေကြားဆောက်တပ် PGF တို့အကြားစီရေးသိမ်းမှမှုတွေရှိနေခဲ့တာကြောင့်လက်နက်ကင်ပဋိပက္ခလူမရှိကြောင်းဒီကနေ့မနေ့မှာဘီလင်းမြို့နယ်မှာကရင်ကျေးရွာသား800ဝန်းကျင်ကနေဆန္ဒပြခဲ့ကြတာပါနေရကတော့မြစ်ကျိုးကျေးရွာနဲ့လေးကီကျေးရွာဘက်မှာဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့အကြောင်းရင်းကိုတော့ပါဝင်ခဲ့လူဒေရခန့်စောမြအေးကအခုလိုပြောပါတယ
်ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်စစ်ပွဲကြီးဖြစ်ဖို့ကျွန်တော်ဂျွာနီနာစီကတ်ခါရီမီနာတက်ခဲကျောက်ဆွေစကိုလူတရာပထုပရိုဂရမ်ကြောင်းဖြစ်ရတ
ယ်လက်ကင်ဖွဲ့တွေအနေနဲ့ NCA ပြည်ရသဘောတူညီချက်အတိုင်းလိုက်နာဖို့ကျေးရွာသားတွေကနေဆန္ဒပြတာလို့ကရင်ရေးရကော်မတီတွင်းမှုစောကျော်စွာကဆိုပါတယ
်အဲ့ဒါတော့ပြည်သူတွေရဲ့ဆန္ဒထုတ်ဖော်တာပဲဒီလိုဆိုဖြစ်ပြနေတဲ့ဟာကတက္ကကတာဝန်ယူမှုလည်းမရှိဘူးဒီတိုက်ပွဲဖြစ်တာလည်း TNC ကလည်းမဆိုင်ဘူးအဲ့တော့ပြည်သူတွေကတော့သူရဲ့ NCA ရဲ့လမ်းကြောင်းရတူကပြန်တော့ခေါ်ထုတ်တာပါပဲပြည်သူတွေနဲ့ဝေးတဲ့နေရာလေးတတ်တဲ့နေရာပြန်ဖယ်ပေးဖို့ပြီးတော့မှဒီဖြစ်နေတဲ့စစ်ပွဲတွေရဖို့ပေါ့လေအရင်းကြဆောင်နေတိုင်းပို့ပါပဲ
တထုံကရင်ပြည်လင်းမြို့နယ်ဘက်ဒေလဆန်းပိုင်းလုံးက KNU တပ်မတက်တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တပ် PGF တို့ပြစ်ကတ်မှုဖြစ်ပွားခဲ့တယ်လို့စောမြအေးကဆိုပါတယ
်ဒီကဲဒီကျွန်တော်ဒီလားနေရမှာပေါ့လေတက်ပွဲကဒီကျွန်တော်ဒီကြေးကသာပြည်လာချမ်းရောပြစ်ပြီးတော့ရွာသားရကျော်လာပြီးတော့စစ်ပစ်စစ်တာသူတို့ကခါကြလို့မျိုးသူတို့စစ်ပစ်ဆောင်နေကြတာပေါ့ချစ်နေတာ
ကရင်ပြည်နယ်တွင် KNU ကရင်မျိုးရာစီယုံနဲ့မြန်မာစစ်တပ်တို့ကြားအပြစ်ရစေးရေးသဘောတူစာချုပ်မှာလက်မှတ်ရေးသူစားကြပေမဲ့အခုလပိုင်းတွင်တိုက်ပွဲတချို့ရှိခဲ့ပါတယ် KNU တပ်မတဲ့ဒေသဖြစ်တဲ့ဘီလင်းမြို့နယ်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ရှိနေပေမဲ့ဆက်ဆက်ရာကရင်ပြည်နယ်ဖာပိုမြို့နယ်ဘက်မှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဘီလင်းမြို့နယ်တဲသိမ်းချောင်လာတဲ့စစ်ရှောင်တွေရှိနေပါတယ်ဒီလဆိုင်ပိုင်းကဆက်လို့ပဲခူးတိုင်းကြောက်ကြီးမြို့နယ်၊ကရင်ပြည်နယ်ဖာပိုမြို့နယ်တို့ဘက်မှာ KNU လက်အောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားလာနေတာပါ။တိုက်ပွဲတွင်ရွာသားတွေထိခိုက်ဒေဆုံးမှုရှိနေတယ်လို့လူကြီးလေးဆောင်ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်။ဒီလို KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှတ်မှုကြောင့်ဒေသခံပြည်သူလူထု4000ခန့်ပို့အိမ်ဆုံးခွာပြီးနေဆက်ရာဒေသတွေမှာထွက်ပြေးသိမ်းရှောင်နေရတဲ့ပေါ့။ဆိုရင်နေရတဲ့အတွက်ကြောင့်အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့အရာဖက်ဖွဲ့စည်းတရား65ဖွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းပင်ကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့ထံမှဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲ့ပေးစာပေးဖို့ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးဖို့ထားပါတယ်